ခုဆိုအားလုံးလည်းမဲပေးပြီလောက်ရောပေါ့အခွင့်မသားလို့မပေးလိုက်ရသူတွေမပေးချင်လို့မပေးလိုက်သူတွေလည်းရှိမှာပေါ့လေဘာပဲဖြစ်ဖြစ်ပြည်သူတွေကတော့တာဝန်ကျေပါပြီဒီမိုကရေစီနိုင်ငံမှာပြည်သူတွေနိုင်ငံနဲ့ချီပြီးလုပ်နိုင်တာဆိုလို့မဲပေးတာနဲ့ခွန်ဆောင်တာပဲရှိတာမဟုတ်လားမဲပေးပြီဆိုတော့လည်းတာဝန်တစ်ဝက်ကျေပြီပေါ့လေတာဝန်အပြည့်အကျေအောင်အခွန်ဆောင်မှုပဲကြံပါတော့တယ်ဒီရဲ့ပိုင်းကတော့သတင်းထုတွေတော်တော်များပါတယ်တက်ကလည်းရွေးကောက်ပွဲဟာတရားမမျှတနိုင်ဘူးလို့စာရီထုတ်အမေစုကလည်းပြန်ခြေပအစိုးရကလည်းတက်ရဲ့စာဟာဥပဒေနဲ့မညီဘူးလို့ပြောတက်ကလည်းညီတယ်ပြန်ပြောရှုံနေတာပါပဲစဉ်းစားမရတာကဒီရွေးကောက်ပွဲနဲ့တက်နဲ့ဘာဆိုင်လို့တော့ရွေးကောက်ပွဲကော်မရှင်ကလုံနေတာမဟုတ်လားရွေးကော်ကသူ့ဘာသူအသုံးမချတာတက်နဲ့ဘာဆိုင်လဲရွေးကောက်ပွဲဟာပြည်သူနဲ့ဆိုင်သူမျိုးရွေးကော်အသုံးမချတာကိုပြည်သူတွေကပဲပြောရမှာပေါ့လေပြီးတော့အာဏာရရေးလုံနေတဲ့ပါတီတွေကပြောရမှာပေါ့တက်ကဝင်ပြောတော့ရွေးကော်ကိုမကျင်မနက်ဖြစ်နေတဲ့ပြည်သူတွေရဲ့ဒေါသဟာတက်စီကိုရောက်သွားရောအမေရိကန်လိုပြဿနာတက်နေတဲ့နိုင်ငံကြီးမှာတော့သူတို့စစ်တပ်ကဘာမှဝင်မပြောသေးတာမြန်မာစစ်တပ်လည်းအေးဆေးပေါ့ပြီးတော့ဒီ2008ခြေဦးတွေဒီရွေးကောက်ပွဲအစီအစဉ်တွေကစစ်အစိုးရစီကပဲပေါက်ဖွားလာခဲ့တာလीအခုရွေးကောက်ပွဲဝင်နေတဲ့သူတွေကလည်းစစ်အစိုးရလိုချကနေတဲ့ဇက်ကောင်လေးတွေပါပဲအဲ့တော့ကိုထောင်တဲ့ဆက်မှာဘယ်သူတွေဘလို့ကမယ်ဘလို့ဆိုမယ်ဆိုတာကိုတက်ကမသိဘူးလားဥပဒေမှာရွေးကော်ကိုအာဏာရတမရကဖွဲ့စည်းရတယ်အဲ့ဒီကတမျိုးကြီးဖြစ်နေတာအာဏာရသူကဖွဲ့စည်းတော့သူ့စိတ်ကြိုက်ပဲဖွဲ့မှာပေါ့ဒီတော့ရွေးကော်ကလည်းသူ့ကိုချီးမြောက်သူကိုပိုးပြီးချစ်မှာပေါ့လေပိုးချစ်တော့ပိုးလိုလိုက်တာပေါ့ဒါတွေကိုအစတွေကတည်တင်နေတာပေါ့လေမတိပန်ကိုပဲအမြဲအာဏာရတော့မရောထင်ခဲ့ပြီးဥပဒေကိုအခုလိုလောက်ထားတော့နောက်လူလက်ထက်မှာအဆင်ပြေသလိုဆက်လုပ်ကြတော့တာပေါ့အဲ့လိုမဟုတ်လဲအစတွေကရွေးကောက်ပွဲမှန်သမျှကိုတက်ကပဲဥဆောင်ပြီးကျင်းပရမယ်လို့ဥပဒေထဲမှာထည့်ရေးလိုက်ရင်ပြီးနေတာပဲအခုလိုတက်ကနိုင်ငံရေးမှာဝင်ပါလာတာပါတီတွေရဲ့စနစ်လည်းမကင်းပါဘူးရွေးကော်ကိုမကျင်နိုင်ရင်ရွေးကော်ကိုပြောပါအစိုးရကိုမကျင်နိုင်ရင်အစိုးရကိုဆန္ဒပြပေါ့အခုတော့ပါတီတွေကရွေးကော်ကိုလည်းမွေဖန်ရဲအစိုးရကိုလည်းဆန္ဒမပြရဲရွေးကော်ကိုဝေဖန်ရင်ရှင်ပြိုင်ခွင့်နေဆုံးရှုံးမှကြောက်တယ်အစိုးရကိုဆန္ဒပြတော့တရားစွဲခံရမှကြောက်တယ်အဲ့တော့တက်ကိုသွားပြီးအားကိုးတယ်တမိုင်းမှာတော့တက်ကိုအားကိုးတဲ့ပါတီတက်ထောက်ခံတဲ့ပါတီကမဲရှုံးကြတာများပါတယ်တမိုင်းမှာရှုံးမိမယ်လဲနေပြည်တော်မှာတော့25ရာခိုင်နှုန်းရှိနေတဲ့အတွက်နိုင်ခြင်းလဲနိုင်သွားမှာပေါ့လေအားလုံးသိတဲ့အတိုင်းတက်ဆိုတာကလည်းအစကတည်းကတိုင်းပြည်ကြီးကိုကယ်တင်ခြင်းနေတာအဲ့လိုကတင်ခဲ့တယ်လို့လဲကိုဟာကိုအထင်ကြီးနေတာပါတီတွေကသွားအားကိုတော့ပိုးပွင့်မြောက်တာပေါ့ပိုးဝင်မြောက်တော့ပိုးပြီးရောက်တက်တယ်အစတွေကတက်ကိုနိုင်ငံကြီးကဖယ်ထုတ်ပါမယ်လို့ဆိုထားပြီးအခုလိုတက်ကိုဆွဲသွင်းလာတော့ပိုးရှုပ်ကုန်တာပေါ့လေဘလောက်တောင်ရှုပ်လဲဆိုအမေကပါလှမ်းပြောတယ်စူပြေလေးစံနေဝယ်ထားအောင်နော်တဲ့ရှေ့လူကြီးတွေဆိုတော့လဲတိုင်းပြည်တစ်ခုခုဖြစ်ရင်စံရှိဖို့အရေးကြီးတယ်လို့ထင်ကြတာပေါ့အဲ့တော့စူပြေလေးစံနှပြီပြေးဝယ်ရသေးတယ်ပြောရရင်တော့ပြည်သူတွေရင်ထဲကိုစိုးရင်စိတ်တွေဝင်ကုန်တာပေါ့လေအရေးတဲ့မြောက်ရီကလည်းအဖေနဲ့သားများဇက်ကားပြသေးတယ်။တီဗီမရှိလို့မကြည့်ရပါနဲ့အိုက်ကကတော်တော်ဆိုးတယ်ပြောကြတာပဲ။အာနာသိန်းဝါရဖြန့်ဇက်ကားဆိုလား။ဒီကြားလဲဘုံကလည်းပေါက်သေး။ဘာပဲဖြစ်ဖြစ်အရေးကြီးတာကတိုင်းပြည်မှာဒီမိုကရေစီစနစ်ခိုင်မာဖို့ပါပဲ။ဒီမိုကရေစီစနစ်ခိုင်မာရင်ဈေးကွက်စည်းဝါးစနစ်လည်းခိုင်မာမယ်။ဒါဆိုစည်းဝါးရှာလို့ကောင်းမယ်။အလုတ်ကင်ခွင်လန်းများမယ်။တထေးတွေများလာမယ်။ပြီးတော့တိုင်းပြည်အုပ်ချုပ်တဲ့လူကိုမဲပေးရွေးချယ်တဲ့စနစ်ခိုင်မာမှသာအာနာရှင်ဆိုတာရှိမလားမ။ကိုမကြိုက်တဲ့လူကိုမဲပေးပြီးဖြုတ်ချလိုက်လို့ရမယ်ပြီးတော့တမာတမတ်ရှိတဲ့ရွေးကောက်ပွဲကော်မရှင်ကိုဖွဲ့စည်းနိုင်ဖို့ကျိုးနီစနစ်တွေပပျက်ဖို့လွှတ်တော်ထဲမှာရွေးကောက်ခံအမတ်တရားရခိုင်နှုန်းရှိဖို့တွေကအရေးကြီးတာပါအဲ့လိုမျိုးပဲအာဏာပြန်သိမ်းမယ်တစ်ကပြန်စမယ်ဆိုဘယ်ဟာမှမကောင်းပါဘူးနိုင်ငံလဲနာမည်ပြတ်တယ်စီးပွားရေးလဲပြတ်တယ်ပြည်သူလဲငတ်တယ်အဲ့တော့မပြောချင်ပဲပြောရရင်တော့လူဆိုတာတေမျိုးကြီးပါပဲအဲ့ဒါကိုမေ့နေတော့ငါဆိုတဲ့အတ္တတွေကိုစီရှိကြပါတယ်အတ္တကိုရှေ့တန်းတင်တော့မဖြစ်တင်တာတွေဖြစ်ကုန်ပါတယ်ဒါကြောင့်မို့လို့ရွေးကောက်ပွဲရလဒ်ကိုလက်ခံပြီးတိုင်းပြည်ကောင်းစားရေးအတွက်ပူးပေါင်းဆောင်ရွက်ကြပါလို့လူကြီးတွေကိုဆရာလှုပ်လိုက်ရပါတယ်